မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ဖေဗူအာရီလထဲမှာဒုတိယအကြိမ်တွေ့ဆုံကြမယ်အကြောင်းအမေရိကန်ဘက်ကကြေညာထားပါတယ်။ဒီအလားအလာတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Ralph Jennings ရဲ့သတင်းလွှာကိုကိုကျော်အောင်လွင်ကပြောပြမှာပါရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကအခိုင်အမာပြောဆိုနေပေမဲ့လည်းဘလောက်ထိတိုးတက်မှုတွေရှိနေတယ်လဲဆိုတာကတော့တဲတဲကွဲကွဲမသိရသေးပါဘူး။လာမယ့်လဖေဖော်ဝါရီလကုန်ပိုင်းမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့ကြေညာထားတဲ့ဆိုပေမဲ့လည်းဘယ်မှာတွေ့ဆုံကြမှာလဲ၊ဘယ်နေ့မှာတွေ့ဆုံကြမှာလဲဆိုတာကိုတော့မြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကရောတရားဝင်မကြေညာသေးပါဘူး။နျူကလ িয়ার လက်နက်ပြတင်းရေးဆိုင်ရာဆွေးနွေးမှုတွေကတိုးတက်မှုတွေတော်တော်ရနေပြီလို့ခန့်မှန်းပြောဆိုမှုတွေရှိနေတယ်ဆိုပေမဲ့လည်းတကယ်လက်တွေ့မှာတော့တိုးတက်မှုတွေရှိမနေဘူးလို့ Washington DC ခြေစိုက် Heritage Foundation အဖွဲ့ရဲ့အရှိမြောက်အာရှရေးရာအကြီးတန်းသုတေသီ Bruce Glanger ကပြောပါတယ
် Even a few days ago Vice President Pence said that you know that we're still waiting for North Korea to commit to denuclearization
Nuclear လက်နက်ပြသိမ်းရေးကိုမြောက်ကိုရီးယားဘက်ကခိုင်မာဆုံးဖြတ်ချက်ချပြီးတော့လှုပ်ဆောင်ဖို့ကိစ္စကို American ဘက်ကစောင့်နေရတော့မယ်လို့ American တုသမရ Mike Pence ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်ဒီလိုအခြေအနေကအမေရိကန်နဲ့မြောက်ကိုရီးယားကြားမှာရှိနေကြတာပြီးခဲ့တဲ့နှစ်ထိပ်သီးတွေ့ဆုံမှုပြီးခဲ့တဲ့ကမဟုတ်ပါဘူးဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိလာခဲ့တဲ့အခြေအနေပါလို့ Bruce Glanger ကပြောခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေနောက်တစ်ကြိမ်ပြန်တွေ့ကြဖို့အရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းထားတဲ့ဆိုပေမဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်ကအပြင်းအထန်အဖြစ်တိုးတက်မှုရှိတဲ့လက္ခဏာတွေအ ਨੇ ချင်းရှိတာကလွဲပြီးတော့ရပ်တန့်နေကြတာလတွေနဲ့ချီပြီးတော့ရှိနေပါပြီနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးကိုအမေရိကန်ဘက်ကထက်မြောက်ကိုရီးယားဘက်ကပို့ပြီးတော့လိုလားနေပုံရတဲ့အကြောင်းပထဝီနိုင်ငံရေးဆိုင်ရာလေ့လာမှုလုပ်ငန်း Stratfor Company ရဲ့မာဗျူဟာသုံးသပ်ရေးဒုက္ခထ Rodger Becker ကပြောပါတယ
် It seems that the North Koreans are the ones who have been driving the push for this second summit almost more so than the United States
ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုဖြစ်ပေါ်အောင်မြောက်ကိုရီးယားကအမေရိကန်ထက်ပို့ပြီးတော့တွန်းအားပေးနေပုံရပါတယ်ကင်ဂျွန်အွန်းရဲ့နှစ်သက်ကူးမိန်ကွန်းအတွင်းအမေရိကန်နဲ့ဆက်ဆံရေးမှာအပြုအမူတွေကိုပြောင်းလဲဖို့လိုအပ်နေတယ်ဒီလိုမှမဟုတ်မြောက်ကိုရီးယားရဲ့အစီအစဉ်တိုင်းပဲဆက်သွားမလားဆိုတာကိုထက်သွင်းပြောဆိုထားပါတယ်မြောက်ကိုရီးယားဟာအခြေအနေတွေအားလုံးအဆင်ပြေသေးကြအောင်တရုတ်နိုင်ငံကိုလည်းထိဆက်ထားပါတယ်တရုတ်ကသူတို့ရဲ့အနောက်မှာအသေးချာရှိနေပြီဆိုမှအမေရိကန်နဲ့ဆက်ဆံမှုတွေလုပ်လာခဲ့တာလို့ Rodger Becker ကပြောခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆိုင်ရာကိုယ်စားလှယ်ကင်မြွန်ချိုးနဲ့သမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့တောက်ကြနေတုန်းကအချိန်နှစ်နာရီနီးပါးတွေ့ဆုံခဲ့ကြပါတယ
်။
ပုံတက်မှုတွေအများကြီးကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။ဒီအကြောင်းတွေကိုသတင်းမီဒီယာတွေကမဖော်ပြကြပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေတယ်ဆိုပေမဲ့တိုးတက်မှုတွေအများပြားကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်ရှေ့ဆက်ပြီးသွားနိုင်မှုကခိုင်မာတဲ့တိုးတက်ဖြစ်ထွန်းမှုတွေရှိဖို့လိုတယ်ဆိုတာကိုနှစ်ဖက်လုံးကသဘောပေါက်လက်ခံရလိမ့်မယ်။နှစ်ဖက်စလုံးအောင်မြင်မှုရနိုင်မှုကြားကာလသဘောတူညီမှုတစ်ခုရအောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာကအရေးကြီးတဲ့အချက်ဖြစ်နေတယ်လို့ National Interest အဖွဲ့ရဲ့ကာကွယ်ရေးလေ့လာမှုဆိုင်ရာညွန်ကြိုင်းမူ Harry Kazinis ကပြောပါတယ်ပြီးခဲ့တဲ့နှစ်တွင်စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံထိပ်သီးဆွေးနွေးမှုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးမှုတွေရှိခဲ့ကြရတဲ့ဆိုပေမဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းအစီအစဉ်ကိုအကောင့်ထဲပေါ်အောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတဲ့အစီအစဉ်ရေးဆွဲမှုနဲ့ခိုင်မာတဲ့ကြေညာချက်တွေထွက်ပေါ်မလာဘူးဆိုပြီးတော့ဝေဖန်မှုတွေကရှိနေတာပါ